အင်ဒိုနီးရှားရေပိုင်တဲ့ထဲခိုးဝင်ပြီး၅ဖန်ရတဲ့၅ဖန်ဆက်လီအနည်းဆုံး87ဒဇင်းကိုအင်ဒိုနီးရှားအာဏာပိုင်တွေကစနေနေ့မှာဖောက်ခွဲနှိမ့်ယုတ်လိုက်ပါတယ်။ဂျိုကိုဝီဒိုတို့သမ္မတဖြစ်လာပြီးနောက်ပိုင်း2014ခုနှစ်ကစလို့ဖမ်းမိဖြည့်ဆီးပစ်ခဲ့တဲ့နိုင်ငံသား၅ဖန်ဆက်လီပေါင်း336ခုနှစ်ဆင်းရှိပါတယ်။ရေပိုင်နဲ့ကျူးကျော်က ခုနှစ်ဆက်6ဆင့်မလေးရှားကလေးဆက်9ဆင့်နဲ့တရုတ်နိုင်ငံက၅ဖန်ဆက်လီတစ်ဆင့်နဲ့ပါဝင်နေတာဖြစ်ပါတယ်။အခုလိုငါးဖန်ကျူးကျော်မှုကြောင့်အင်ဒိုနီးရှားနိုင်ငံအနေနဲ့တစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ20ကျော်ဆုံးရှုံးနေရပါတယ်။